ီပတ်စောပိုင်းမှာပက်ထင်းဒုံးကျည်ပြစ်လွတ်ဆန်းသခဲ့မှုအတွက်အီရန်ကိုလက်မဲ့ရက်တွေအတွင်းကုလသမဂ္ဂလူမျိုးရေးကောင်စီမှစင့်တော်တဲ့နီလာနဲ့အရေးယူနိုင်ဖို့အမေရိကန်ပြည်ထောင်စုကကြိုးပမ်းသွားမှာဖြစ်ပါတယ်။အီရန်နိုင်ငံကဒုံးကျည်ပြစ်လွတ်မှုနဲ့ပတ်သက်တဲ့အချက်အလက်တွေကိုလေ့လာဆွေးနွေးခဲ့ရမှာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာရောက်တာကိုတွေ့ခဲ့ရတဲ့အကြောင်းအမေရိကန်သံမကြီးစမန်သာဖာက VOA ကိုတောက်ကြနေမှာပြောဆိုခဲ့ပါတယ်။ဒါကြောင့်ဒီကိစ္စကိုလူမျိုးရေးကောင်စီမှတင်ပြပြီးစင့်တော်ရဲ့အရေးယူမှုတွေလှုပ်ဆောင်မှုဖိအားပေးသွားမှာဖြစ်တယ်လို့နိုင်ငံခြားလှုပ်ဆောင်လို့ရမယ့်နည်းလမ်းတွေကိုရှာဖွေသွားမယ်လို့လည်းသံမကြီးကပြောဆိုသွားခဲ့ပါတယ်။အီရန်ရဲ့ဒုံးကျည်ပစ်လွှတ်မှုဟာလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်မှုရှိရှိအမေရိကန်ကလေ့လာစုံစမ်းမဲ့အကြောင်းသံမကြီးဖော်ကဗိုလ်လူနေမှာပြောဆိုခဲ့ပါတယ်။အောက်တိုဘာလ10ရက်နေ့ကနျူကလ িয়ার ဒုံးကျည်ထိပ်မှုတက်ဆင်ထားတဲ့တလက်ပစ်ပက်ထင်းဒုံးကျည်စမ်းသပ်ပစ်လွှတ်မှုဟာဒီလိုရက်တွေကိုတားမြစ်ဖို့လွန်ခဲ့တဲ့9နှစ်ကချက်မှတ်ခဲ့တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်အမှတ်192ကိုချိုးဖောက်တယ်ဆိုတာထင်ရှားတယ်လို့လည်းပြောဆိုခဲ့တာပါ။ဒါကြောင့်လူမျိုးရေးကောင်စီရဲ့အီရန်ဘော်အရေးယူဒဏ်ခတ်ရေးကော်မတီကိုဒီကိစ္စတင်ပြဖို့အစီရင်ခံစာတောင်းအမေရိကန်ကပြင်ဆင်နေပြီးအဖွဲ့ဝင်နိုင်ငံတွေနဲ့တိုက်ရိုက်ဆွေးနွေးသွားမှာဖြစ်တယ်လို့လည်းသံမကြီးကပြောဆိုသွားခဲ့ပါတယ်။